စိုးရခင်မှာလေယာစီးပွားရေးတိုးချဲ့မှုမြေယာပြဿနာနဲ့တောပြုံးတဲ့ပြဿနာတွေဆက်ဆက်နေပုံကိုလွန်ခဲ့တဲ့မတ်လတုန်း Commercial Agriculture Expansion in Myanmar ဆိုတဲ့98မြေနာသုတေသနစာရမ်းမှာတင်ပြထားပါတယ်။သုတေသီ Kevin Wood ရေးသားပြီးအင်္ဂလန်အခြေစိုက် Forest Trend အဖွဲ့ကထုတ်ပြန်ပါတယ်။စေစိုးရခင်မှာလေယာစီးပွားရေးလုပ်ငန်းတိုးချဲ့လာလို့ပြဿနာဖြစ်တာကိုနှစ်နှစ်လေ့လာဆန်းစစ်ပြီးရေးသားတာဖြစ်ပါတယ်။တခုတော့တော့ပြုံးတာကိုလူတိများပြီမဲ့လုပ်ငန်းကိုအကြောင်းပြပြီးတောရှင်းတာကိုတော့လူတိနည်းနေပုံရပါတယ်။ဦးသိန်းစိန်အစိုးရဟာတိတော့ပြန်သာတထိမ့်သိမ့်ဆောက်ရွေးရေးကိုကြွေးကြော်ရင်းလေယာစီဝိုင်းလုပ်ငန်းကြီးထွားအောင်ထောက်ခံအားပေးနေပါတယ်။မြို့မျိုးစုံနဲ့တက်ထုတ်ယူမှုကြောင့်တောပြုံးတဲ့ဧရိယာဟာမျက်စင်ဧကတတန်းကျော်ရှိလာပါတယ်။အချိန်တည်းမှာပဲလေယာစီးပွားရေးလုပ်ငန်းကိုချက်ပြီးတဲ့မြေဣရိယာဟာဧက900ကျော်လာပါတယ်။ပြည်တွင်းပုဂ္ဂလိကကုမ္ပဏီ800ကျော်ကိုစက်မှုလေယာလုပ်ဖို့အတွက်အစိုးရကမြေရှာပေးပါတယ်။ဒါပေမဲ့လေယာစီးပွားရေးလုပ်ငန်းရှင်တွေထဲမှာတကယ်စိုက်ပျိုးရေးလုပ်သူကလေးပုံတစ်ပုံတောင်မရှိဘူးလို့ဆိုပါတယ်
။လေယာစီးပွားရေးအများပြားလုပ်ခွင့်ရတဲ့တနင်္သာရီတိုင်းမှာ20ရာခိုင်နှုန်းလောက်ကသာစိုက်ပျိုးကြပြီးကချင်ပြည်နယ်မှာတော့12ရာခိုင်နှုန်းကသာစိုက်ပျိုးကြပါတယ်။ဒါကိုကြည့်ရင်လေယာစီးပွားရေးလုခွင့်ရတဲ့ခရိုနီတွေထဲမှာစိုက်ပျိုးရေးမှာစိတ်ဝင်စားသူကနည်းပြီးရတဲ့မြေပေါ်မှာစီးပွားရေးအမြတ်ထုတ်ဖို့သာအဓိကထားကြတာထင်ရှားပါတယ်။တစ်တော့အလုတ်တိုက်နယ်ထဲမှာလေယာစီးပွားရေးလုပ်ငန်းကြီးတွေကိုလုခွင့်ပြုထားပါတယ်။2004နဲ့2005ကကျိုးဝိုင်းကျိုးပြင်ကောက်ွယ်တော်မှာဧက2တန်းဒီပါစိုက်ပျိုးရေးလုခွင့်ပေးတဲ့အတွက်တောနေရာမှာစစ်စခန်းနဲ့လေယာလုပ်ငန်းတွေရောက်လာပါတယ်။ CO Robber နဲ့ရေအားလျက်စစ်အတွက်2011မှာ1ကုဗမီတာ3000ကျော်ထုတ်ယူကြောင်းသိရပါတယ်။ဒီကိစ္စမှာအစိုးရစီရင်စရာအလွန်နည်းနေပါတယ
်။စိုက်ပျိုးရေးလုပ်ခွင့်ရတဲ့ခရိုနီတွေထုတ်ယူတဲ့တစ်ပမာဏဘယ်လောက်ရှိပဲဆိုတာခံမမှုမလွဲပါဘူး။စစ်အာဏာရှင်အစိုးရကိမှာအခရီးလိုက်စားပြီးအခွင့်အရေးတွေသုံးတာကြောင့်စီရင်အင်စနစ်တကျရှိတာအလွန်နည်းပါတယ်။လေယာစိုက်ပျိုးရေးလုပ်ကတွေခရိုနီတွေကိုချပေးတာဟာဒေသခံတွေပြိပက်ကဖြစ်ရတဲ့အကြောင်းရင်းပါပဲမြို့ပလာဒလင်အတိုင်းသားစင်မျိုးစင်စိုက်ပျိုးလာတဲ့လေသမားမှာလုပ်ပိုင်ခွင့်ကိုပြတဲ့ဆိုင်ရဆာတာမရှိပါဘူးဒါကြောင့်မြေသိမ်းမှုတွေမှာဒေသခံတွေအမြဲတမ်းထိတ်တိတ်တွေးနေတာဖြစ်ပါတယ်အမိန့်နဲ့အုပ်ချုပ်တဲ့အာဏာရှင်အစိုးရအဖွဲ့ကတော့ခရိုနီတွေကိုဆိုင်ရဆာတာထုတ်ပေးလိုက်ရင်ပြီးတာပါပဲလေယာစီးပွားရေးကြောင့်တောပြုံးရဘုံကူလိလစစ်တာမျိုးမရှိသေးဘူးလို့ကေဗွန်ဝတ်ကဆိုပါတယ်
စိုက်ပျိုးရေးစီမံကိန်းတွေများပြီးလူမှုရေးပိပခတွေများတဲ့ကချင်ပြည်နယ်နဲ့တနင်္သာရီတိုင်းကိုအဓိကလေ့လာထားပါတယ်လေယာစီးပွားရေးအတွက်ချပေးတဲ့မြေဧက၅တန်းခွဲမှာတနင်္သာရီတိုင်းက CO ကဧက၂တန်းရှိပါတယ် CO စိုက်ပျိုးရေးအလုံးတနင်္သာရီကတစ်တော့အလုတ်တိုက်နေတဲ့မှာရှိပါတယ် CO စိုက်ခွင့်ရတဲ့အစိုးရနဲ့နီးစပ်တဲ့ခရိုနီလုပ်ငန်းရှင်40ကျော်ဟာတောရှင်းပြီးပြင်ဆင်ကြပါမယ်2013ခုနှစ်ကုန်တော့စိုက်ခွင့်ရတဲ့ဧက2တန်းတည်းက20ရာခိုင်နှုန်းလောက်သာစီအုံးစိုက်ပျိုးနိုင်ကြပါတယ်။ခရိုနီတွေဟာရတဲ့မြေကွက်မှာတစ်ခုတ်ယူပြီးမြေအယောင်းဝယ်လုပ်ဖို့သာစိတ်ဝင်စားကြတယ်လို့ဆိုပါတယ်။ရနကိုင်ပြည်ပကကြောင့်ထိုင်းနိုင်ငံကိုထွက်ပြေးခုန်လုံနဲ့ကရင်တိုင်းရင်းသားတွေရဲ့မြေယိုးဖလာစိုက်ပျိုးမြေတွေလည်းစီအုံးစိုက်ခင်းဖြစ်သွားပါတယ
်။ပဝင်းကျင်ဒိဗင်းရင်းနဲ့တစ်တော်ရင်းရဝီကြီးဌာနကတစ်တော့ပြုတ်တည်မှုနဲ့အတားအစာကြက်စင်းမှုကိုဟန်တားနိုင်မှုအတွေ့တစ်တော့စိုက်ခင်းသည့်တီထောင်ပြီးတောနေတောပြည့်တွေကိုပြုစုပြုထောင်ဖို့ကြိုးပမ်းပါတယ်။လေယာစိုက်ပျိုးရေးနဲ့ဆင်မြောင်းဝင်ကြီးဌာနကတော့တောရှင်းပြည်စိုက်ပျိုးမြေတိုးချဲ့လိုတာကြောင့်အစိုးရဌာနအချင်းချင်းပြိပက်ကဖြစ်တဲ့အခြေအနေရှိလာပါတယ်။တိုင်းပြည်စီးပွားရေးတိုးတက်အောင်လေယာစီးပွားရေးလုပ်ငန်းတွေကိုအားပေးရမယ်ဆိုတဲ့အစိုးရလမ်းစဉ်ကြောင့်လေယာစိုက်ပျိုးရေးဌာနကအပေါ်သီးရတယ်လို့ဖြစ်နေပါတယ်။လေယာစီးပွားရေးလုပ်ငန်းအတွက်တောရှင်းတဲ့အခါမှာတစ်ပင်တွေကိုကုန်ကလဲထုတ်ယူရတာမျိုးတောပြုံးပြီးတစ်ခွဲသားတွေများလာတာကိုသတိမထားမိပဲတရုတ်တွေတစ်ကိုထုတ်တာကသာအာရုံစိုက်ကြတာများပါတယ်။လေယာစီးပွားရေးတိုးချဲ့တာကိုအမြီးခံပြီးတစ်ပင်တွေကိုကုန်ကလဲထုတ်ယူပြီးတစ်ခွဲသားအဖြစ်ယူနမ်ဘက်ကိုတည်ယူတာတွေလည်းရှိပါတယ်။ဒီနေရာမှာကချင်လက်နဲ့ကိုင်အဖွဲ့ခရိုဒီတရုတ်လုပ်ငန်းရှင်နဲ့ထိပ်ပိုင်းကစစ်ဘုတ်ကြီးတွေအမျက်ထုတ်ကြပါတယ်။စိုက်ပျိုးရေးလမ်းပေါ်ရေးစသဖြင့်အကြောင်းအမျိုးမျိုးပြပြီးဤမျိုးစုံနဲ့တစ်ထုတ်နေပုံကို Kevin Wood ကအသေးစိတ်တင်ပြထားပါတယ်ခင်ဗျာ